အခုလို၈လလုံးအခမ်းအနားတွေစီစီကားကားတိုက်တိုက်မြတ်မြတ်ကျင်းပနေကြတဲ့အချိန်၈လလုံးအခမ်းအနားကျင်းပဖို့စီစဉ်ထားတဲ့သခိုင်းတိုင်းမုံရွာမြို့ကဖုန်ကြီးကျောင်းတစ်ကျောင်းမှာတော့၈ရက်နေ့မနေ့ပိုင်းမှာတန်ကားတော်တစ်ပါးကိုမိရှုပြီးတော့တက်သေးသွားခဲ့ပါတယ်။အာနာပိုင်တွေကအခုလို့မိရှုအဆုံးစီရင်မှုပေါ်စုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့၈လလုံးပွဲကိုတော့ကျင်းပနိုင်ခဲ့တယ်လို့ဆိုပါတယ်။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာခရိုင်မုံရွာမြို့ကဇောတိကဘုန်းကြီးကျောင်းမှာနေထိုင်နေတဲ့အသက်24နှစ်အရွယ်ဝါလေးဝါရှိပြီဖြစ်တဲ့တန်ဃာဥတုံဒရဟာ၈ရက်နေ့မနေ့3နာရီခန့်မှာမိမိကိုယ်ကိုမီးရှို့ပြီးအဆုံးစီရင်မှုလုပ်ခဲ့တာပါဇောတိကကျောင်းတိုက်ကိုရောက်ရှိခဲ့တဲ့မုံရွာမြို့ကန်တူကအခုလိုပြောပြပါတယ
်ဝါလည်း၄ဝါလားလို့ပြောတယ်ကျွန်တော်တို့သွားတော့ကျွန်တော်ကြာပုံနဲ့ကြံရတာလေအဲ့မှာအကျောင်းတိုက်ကိုယ်တော်ကြီးသိတာကကျောင်းမှာတည်ရ2နာရီ45မိနစ်မှာသိရတယ်ဒီနေ့လေးငါမင်းမတည်ဘူးတော့အခုရလနာမူသွားတဲ့ကူတော်ကဥတုံဒရဟုတ်လားတက်တော်က24နှစ်ဝါတော်က4ဝါခမဲတော်ကဥငွေတဲ့ဟုတ်ညောင်မျိုးနဲ့အုံးရုပ်ပြေးပါတယ်အဲဒီမာဇောတိကရာမကျောင်းတိုင်းမှာအဲဒုတိယကဘာမြင့်ကျောင်းတိုင်းမှာနေရတယ
်မုံရွာမျိုးကရဲစခန်းကိုဆက်တယ်မင်းမြန်ကြည့်တဲ့အခါမှာတော့မီးရှို့တက်တင်မှုဖြစ်ကြောင်းကိုတာဝန်ရှိရဲအရာရှိကအတည်ပြုပြောကြားပါတယ်
အဲကျွန်တော်တို့3:30ပေါ့3:30မှာစပြီးလေးရတာပဲမနေ့3:30မှာအဲအဲ့ဒီအချိန်ရှိတော့သူကဟိုကြီးလောင်ထားတဲ့အချိန်ကြောင့်လဲပါမယ်သူကအဲ့ဒီဟိုလောက်မှဟိုခန္ဓာကိုယ်ကတော့ပူနေသေးပဲရှိသေးတာဟုတ်အဲဘာကြောင့်ဖြစ်လဲဆိုတော့သူကဟိုသူ့ဟွာထဲမှာမှတ်စုစာအုပ်ထဲမှာလေကိုယ်ပိုင်ဟွာထဲမှာတော့သူကဟိုဘယ်လိုကောင်းလဲဗျာဘုရားစုပန်တဲ့သဘောပေါ့အဲ့လိုမျိုးဟိုဟာဆိုတော့ဘုရားကိုဆင်းပြီးပူဇော်တာပေါ့ဗျာခန္ဓာကိုယ်နဲ့ဆင်းပြီးပူဇော်တာပေါ့
မုံရွာမြို့ကဇောတိကကျောင်းတိုက်မှာမုံရွာမြို့ကလူတွေက၈လလုံး25နှစ်ပြည့်နှစ်ပတ်လည်လှုပ်ဖို့အတွက်ပြင်ဆင်နေကြတဲ့အတွက်ညကလေးကညအိတ်ဆောင်ရသူတွေလည်းရှိနေကြတာပါဒါပေမဲ့တန်ဃာတစ်ပါးမီးရှို့တက်တည်မှုကိုမသိလိုက်ကြဘူးလို့ဆိုပါတယ်သူ့ရဲ့အလောင်းကိုလည်းအာနာပိုင်တွေကစေးရုံကိုချက်ချင်းပို့ဆောင်လိုက်တယ်လို့ဆိုပါတယ်၈လလုံးပွဲကိုလည်းဇောတိကကျောင်းမှာပဲမနေ့၈နာရီအချိန်မှာကျင်းပမှုပြုလုပ်ခဲ့တယ်လို့ဆိုပါတယ
်ဇောတိကမှာ၈လလုံးပွဲအ၈နာရီမှာခန်းနာစတာလေအဲ့တန်ဃာတော့ကျွန်တော်တို့သွားတဲ့အခါကျမှအလုံးတိတ်ဆိတ်နေရတယ်ကဘာမှတော့မပြောတော့ဘူးကွာ
။ဟုတ်ကဲ့။
အခုကျွန်တော်တို့ကျူးမကျွန်တော်တို့ဟောပေါ့ဒီမနာကြောကမှပြီးသွားတာကွာ။ဒါမီးလောင်တာတချို့ကပွဲနေရတော့မသိကြဘူးကွာ။ဘယ်တော့ကရှေ့မှလုံးလုံးနေကြတာဆိုလေဒီပြောများတော့ကရှေ့မှလည်းကြည့်ရအခုဖြစ်တာကနောက်ပြီးမှဖြစ်တာကြတယ်။အဲ့နောက်ပြီးရလည်းတော်လေးနှမ်းနေရလေ။ကျောင်းထဲမှာသူဟောပေါ့ဌာနဆိုင်ရာတွေမှာစုပြေးနေနေလို့အဲ့လိုလာလာကြည့်ရတော့
ဒီကနေ့ရှစ်လေးလုံး25နှစ်မြောက်နှစ်ပတ်လည်နေ့လုပ်နေတာဖြစ်တဲ့အတွက်မြို့ကန်နေအနေနဲ့မအားမလတ်ဖြစ်နေကြတာပါတန်ဃာတပါကို့ဖာသားကိုအဆုံးစီရင်တဲ့ကိစ္စမျိုးဟာမြန်မာနိုင်ငံမှာဖြစ်လေဖြစ်တာနဲ့တဲ့ကိစ္စဖြစ်ပြီးဒီဖြစ်ရတဲ့ပတ်သက်လို့တော့ဘာကြောင့်ဖြစ်တယ်လဲဆိုတာကိုဒေသခံတွေကြားမှာပြောဆိုဝေဖန်တာတွေမရှိသေးပါဘူးရှင်